န်ပြည်နယ်အစိုးရရဲ့နိုင်ငံခြားရေးရာအထူးတန်တမာမစ္စတာကော့ပောင်ရဲ့တိုက်တွန်းမှုကြောင့်မြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီရဲ့ကိုယ်စားလှယ်တွေဇွန်လဆန်းမှာမိုင်းလာနေစမ်းပြို့မှာတွေ့ဆုံဆွေးနွေးကြပါတယ်။ညီနောင်သုံးဖွဲ့ကတော့ကိုကန့်ရခိုင်နဲ့တန်အန်းပလောင်တပ်ဖွဲ့တွေပါသူတို့ချုပ်ကန်ရနယ်မြေကတရုတ်အကျိုးစီးပွားကိုကာကွယ်မယ်လို့ဒီညီနောင်သုံးဖွဲ့ကကြေညာတာကိုဇွန်လ5ရက်နေ့ထုတ်အေယာဝရီအင်္ဂလိပ်စာဆောင်မှာပေါ်ပြပါလေဒီပူးတွဲကြေညာချက်ကိုထုတ်ပြန်မှုတရုတ်ကပန်ချတာဖြစ်တယ်လို့တန်အန်းဗိုလ်မှူးကြီးမိုင်းအိုက်ကျော်ကပြောပါတယ်တဲ့မြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့ကပေးတဲ့လက်နက်ခဲယမ်းမျိုးစုံနဲ့စီရေးအကူအညီဟာတိုက်ပွဲတွေမှာအတော်လေးအထောက်အကူဖြစ်စေတယ်လို့ကရင်ပြည်အမျိုးသားကာကွယ်ရေးတပ်တီထောင်တဲ့နှစ်ပြည့်အခမ်းအနားမှာ KNDF ဥက္ကဋ္ဌခွန်ဘီထူးကပြောသွားပါတယ်စီအစိုးရဟာတရုတ်အစိုးရစီကအကူအညီရယူပြီးနေဆက်နေတိုင်းရင်းသားလက်နက်ကင်တွေကတော့ယူနန်ပြည်နယ်အစိုးရတရုတ်အသင်းအဖွဲ့တရုတ်မောင်ခိုတရုတ်ဒုစရိုက်လုပ်ငန်းစတာတွေစီကအကူအညီရယူပါတယ်ရှမ်းပြည်ကတပ်ဖွဲ့တွေဟာတနီမို့တနီနဲ့တရုတ်နဲ့ဆက်ဆက်နေကြပါတယ
်တရုတ်လူသားရေဘူရအားဖြင့်ပြောကြပေမဲ့မြန်မာနိုင်ငံရဲ့နေနမိတ်ချင်းထိစပ်နေတဲ့ယူနန်ပြည်နယ်မှာတရုတ်က60ရာခိုင်နှုန်းဒေသခံတိုင်းရင်းသားက40ရာခိုင်နှုန်းရှိပါတယ်ယူနန်ပြည်နယ်မှာ16ခရိုင်ရှိတဲ့အနေနဲ့6ခရိုင်ဟာမြန်မာနိုင်ငံနဲ့ထိစပ်နေပါတယ်လူချန်းလီစုကိုပိုင်အုတ်ချုပ်ခွင့်ရခရိုင်ပေါင်ရှမ်းခရိုင်တဲဟုံကျင်းဖော်ကိုပိုင်အုတ်ချုပ်ခွင့်ရခရိုင်လင်ကောင်ပူအားခရိုင်နဲ့ရှစ်ဆောင်ပါနာရှမ်းကိုပိုင်အုတ်ချုပ်ခွင့်ရခရိုင်စတဲ့ယူနန်6ခရိုင်ဟာမြန်မာနိုင်ငံနဲ့ထိစပ်နေပါတယ်လူချန်းလီစုခရိုင်ကတော့ကချင်အထူးဒေသတစ်ဖြစ်တဲ့ချေဖွေပန်ဝါဆော့လော်ခေါလံဖူးစတဲ့မြို့နယ်တွေနဲ့ထိစပ်နေပါတယ်ကချင်ဘက်ချမ်းမြို့နယ်တွေမှာလော်လာချိတ်ဇိုင်ဝါလီစုလဝံမြို့နယ်စုတွေအခြေဆိုင်ပြီးလက်ချိတ်လူမျိုးစကုံတင်ရင်းမိသားစုဩဇာညောင်းပါတယ်မြေရှားတပ်တုအကြီးအကျယ်ထုတ်ယူတဲ့နေရာဖြစ်ပါတယ
်။ကချင်လွတ်မြောက်ရေးအဖွဲ့ KIO KIA အခြေချတဲ့ဝိုင်းမော်မုံမောင်နဲ့မန်စီမြို့နယ်တွေဟာယူနန်ပြည်နယ်ကဘောင်ရှမ်းနဲ့ဒေဟုံဂျိမ်းဖော့ခရိုင်တွေနဲ့ထိစပ်နေပါတယ်။ကချင်ပြည်နယ်ကကချင်နဲ့ယူနန်ဂျိမ်းဖော့ဟာမျိုးနွယ်တူတာမို့ယူနန်မှာ KIA ကိုထောက်ခံကြတာမဆန်းပါဘူး။ဒါပေမဲ့တရုတ်ဗဟိုအစိုးရကတော့KIA ကိုတန်လျာရှိပြီးဝတ်တပ်ဖွဲ့ကိုပို့ပြီးယုံကြည်စိတ်ချပုံရပါတယ်ဝတ်တပ်မှာကျေးစားတရုတ်စစ်တီတွေပါဝင်ပြီးတရုတ်စာကိုယုံသုံးလှုပ်ထားတာမို့တရုတ်နဲ့ပို့ပြီးနှီးစပ်ပုံရပါတယ်မြောက်ပိုင်းမဟာမိတ်တွေကိုဝတ်ကောင်းဆောင်တာကိုပဲတရုတ်ကလိုလားပုံရပါတယ်ဝတ်ပြည်နယ်မှာထုတ်လုပ်တဲ့လက်နက်ခရမ်းတွေကိုမြောက်ပိုင်းမဟာမိတ်တွေကသုံးကြပါတယ
်ကိုကန်နဲ့ဝဒေတာဟာယူနန်ပြည်နယ်လင်ကောင်ခရိုင်နဲ့ထိစပ်နေပါတယ်လင်ကောင်ခရိုင်ဟာဟန်ယီတိုင်းလာဟုနဲ့ဝမျိုးနွယ်စုတွေအခြေစိုက်တဲ့နယ်မြေဖြစ်ပါတယ်ယူနန်ကဝဥယီ3ပုံ2ပုံဟာလင်ကောင်ခရိုင်မှာနေထိုင်ကြပါတယ်တကယ်တော့ဝနယ်မြေဟာယူနန်မှာတဝက်ရှမ်းပြည်နယ်မှာတဝက်ရှိနေတာရာစုနှစ်နဲ့ချီနေပါပြီသမရဦးသိန်းစိန်လက်ထက်2009ခုနှစ်မှာကိုကန့်ဒေတာကဟန်တရုတ်ကိုစစ်တပ်ကတိုက်ထုတ်လိုက်တဲ့ကိစ္စဟာတချို့မင်းအောင်လှန်ရဲ့လက်ချက်ဖြစ်တယ်လို့တရုတ်ဘက်ကယူဆပုံရပါတယ်။ဖုန်ကြားရှင်တပ်ဖွဲ့ကကိုကန့်ဒေသကိုပြန်လည်ချုပ်ကန့်ဖို့ကြိုးပမ်းတဲ့အခါတရုတ်အစိုးရဟာသူ့နယ်မြေကိုတုံးခွင့်ပြုတ်ုံနေမှာပဲရန်ပုံငွေရှာဖို့အတွက်ဘေကျင်းမှာဗန်စင်းဖွင့်ဝင့်ပေးထားတယ်လို့တရုတ်သူတွေသည်ယွန်းစွန်းကဆိုပါတယ
်။ဆီအာနာသိမ့်ပြီးနှစ်နှစ်ကျော်အတွင်းရှမ်းပြည်နယ်ကတရုတ်မြန်မာစီးပွားရေးဈေးကြံစီမံကိန်းဒေသမှာတိုက်ပွဲဖြစ်မှု50ရာခိုင်နှုန်းကျဆင်းသွားတယ်လို့ဇွန်လ3ရက်နေ့ထုတ် ISP သတင်းမှာဖော်ပြပါတယ်။တိုင်းရင်းသားအရေးမှာပုဂ္ဂလိကတရုတ်လုပ်ငန်းရှင်တွေပါဝင်လာပုံကိုလူသိနေပါတယ်။ဥပမာယူချန်အုပ်စုဆိုရင်တိုင်းရင်းသားလက်နက်ကင်6ဖွဲ့ကိုရန်ပုံငွေထောက်ပံ့ကြောင်းတရုတ်သူတေစီယွန့်စွန်ကထောက်ပြပါတယ်။ယူချန်အုပ်စုဟာရာဇဝတ်ကြောင်းအရာအရေးယူခံရပေမဲ့ဝတ်တပ်ဖွဲ့အတွက်လက်နက်နဲ့စစ်သားရဖို့စီစဉ်ပေးတယ်လို့ဆိုပါတယ်ဘယ်လိုပဲဖြစ်ဖြစ်တရုတ်ပိုးလက်မှစီမံကိန်းအောင်မြင်ရေးယူနန်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးစတဲ့စီမံကိန်းကြီးတွေဟာမြန်မာနိုင်ငံနဲ့အများကြီးပတ်သက်နေပါတယ်ဒ ဒီနေ့အေဂျန်နဲ့မြန်မာနိုင်ငံဖြစ်လာဖို့အလားအလာနေပါတာကိုလည်းတရုတ်ကနားလည်ပုံရပါတယ်။ဒါကြောင့်မို့စစ်ကောင်စီအပါအဝင်တိုင်းရင်းသားလက်နက်ကင်တွေကျင်းနှံ့အောင်တရုတ်ကလှုပ်ပေးနေပါတယ်။တရုတ်အစိုးရဘိုင်းပြည်နယ်ဘိုင်းပုဂ္ဂလိကဘိုင်းမွန်ခိုဒူးစီရဲ့လုပ်ငန်းဘိုင်းစတဲ့တရုတ်လူထမ်းစာမျိုးစုံနဲ့ပတ်သက်နေတာမို့ရှေ့ဆက်ပြီးဘယ်လိုစခန်းသွားကြမလဲဆိုတာကိုစောင့်ကြည့်ဖို့သာရှိပါတယ်ခင်ဗျာ။